စစ်တပ်ဝင်ရောက်နေမြေရှင်းလင်းခဲ့တဲ့စကိုင်းမြို့နယ်ထဲကရွာမကြေးရွာနဲ့လေကြီးကြေးရွာမှာကာကွယ်တပ်ဖွဲ့ဝင်၄ဦးတပ်ဖြတ်ခံခဲ့ရပြီးနေအိမ်တွေလည်းမိရှုခံခဲ့ရတယ်လို့ဒေသခံတွေကပြောနေပါတယ်။ခင်ဦးမြို့နယ်ထဲမှာလည်းနေမြေရှင်းလင်းခံရတာကြောင့်ဒေသခံတွေမိုးရဲရေတဲ့တိမ်းရှောင်နေကြပါတယ်။ဒီစကိုင်းတိုင်းကအခြေအနေတွေကိုကိုခမောင်စိုးမင်းပြောပြပေးပါအောင်ခင်ဗျာ။
ဇန်နဝါရီ24ရက်မနေ့ဗုဒ္ဓဟူးနေ့မနေ့ပိုင်းကစကိုင်းမြို့နယ်မုံရွာမန္တလေးကလန်းနဲ့ရထားလမ်းဘေးမှာရှိတဲ့လေကြီးကျေးရွာနဲ့ရွာမကျေးရွာတို့ကိုစစ်တပ်ကဝင်ရောက်စီးနှင်ပြီးကာကွယ်ရေးတပ်ဖွဲ့ဝင်တွေကိုဖမ်းဆီးတပ်ဖြတ်ခဲ့ပြီးတဲ့နောက်နေအိမ်တွေကိုလည်းမိရှို့ခဲ့တယ်လို့ဒေသခံတွေကပြောပါတယ်တပ်ဖြတ်ခံရသူတွေဟာအသက်20အရွယ်ရွာမကျေးရွာသားတွေဖြစ်ကြပြီးကျေးရွာနဲ့တမိုင်သာဝေးတဲ့လေကြီးကျေးရွာကိုဖမ်းဆီးလာပြီးတပ်ဖြတ်ခဲ့တာလို့ဆိုပါတယ်။အဲ့ဒီအခြေအနေကိုသိရှိထားတဲ့ဒေသခံတအူက VOA မြန်မာပိုင်းကိုအခုလိုပြောပါတယ်
။၄ယောက်တပ်ခံရတယ်၁ယောက်ကပါသွား။တပ်ခံရတော့အကောင်ကြီးတပ်ဖွဲ့သူတို့တိုင်းနဲ့လူစုလို့နေမှာပေါ့။ဒီကြနဲ့ဝင်ဖမ်းသွား။လေကြီးရဲ့နောက်ဖက်သူတန်းစီပြီးတော့အနဒီနဲ့ပြစ်တာအဲဒီမပြစ်ခင်လည်းနှိမ့်ဆက်ထားတာဒီပါလက်ပြန်ကျူးတွေတုတ်ပြီးတန်းစီရခိုင်းပြီးတော့အသူတို့ဒီမှာဆေးရောက်ဝိုင်းကြည့်ပြစ်တာ
ဟိုလေတော့မများပါဘူးဒီမှာတော့ငါးရင်တော့ပေါ့ဒီလေကြီးရောချော
ကာကွယ်ရေးတပ်ဖွဲ့ဝင်တွေကိုတပ်ဖြတ်သွားတဲ့စစ်တပ်ဟာလေကြီးကျေးရွာနဲ့သုံးမိုင်သာဝေးတဲ့တန်ကြပ်ကတိုက်ရင်ကဖြစ်ပြီးမနေ့ဝေးလီဝေးလင်းအချိန်မှာစစ်ကားနှစ်စီးနဲ့ရွာနှစ်ရွာကိုတပြိုင်နက်ဝင်ရောက်စီးနှင်းကနေအိမ်တွေထဲအတိအကျဝင်ရောက်ဖမ်းဆီးတပ်ဖြတ်သွားခဲ့တယ်လို့ဒေသခံတွေကပြောပါတယ်အရင်ကဒီကျေးရွာနေရွာကိုစစ်တပ်ကမကြာခဏလာရောက်နယ်မြေရှင်းလင်းခဲ့ပေမဲ့အခုလိုဖမ်းဆီးတပ်ဖြတ်တာမရှိဘဲနေအိမ်တွေကပစ္စည်းတွေယူပြီးပြန်လည်ထွက်ခွာသွားပေမဲ့အခုဒီချိန်မှာတော့သတင်းပေးရှိတဲ့အတွက်အတိအကျဖမ်းဆီးတပ်ဖြတ်သွားတာဖြစ်နိုင်တယ်လို့ဒေသခံတွေကယူဆနေပါတယ်ခင်ဦးမြို့နယ်ထဲမှာဆိုရင်လဲစစ်တပ်ကနယ်မြေရှင်းလင်းနေပြီးအချိန်အခါမဟုတ်မိုးရွာသွန်းနေတာရှိတဲ့အတွက်အရက်သားတွေမိုးရဲရည်တဲ့စစ်ဘေးတိမ်းရှောင်နေရပြီးအခက်အခဲတွေကြုံတွေ့နေရတယ်လို့ဒေသခံတွေကအခုလိုပြောပါတယ်
ရာဇဝုရုကပြည့်နေရတယ်ဆိုတော့ခုကမိုးကြပါညာနဲ့ဆိုတော့ပြည်သူတွေတော်တော်ဒုက္ခရောက်နေတယ်ကစစ်ဘေးကြောင့်နေတိုက်ပြီးတော့မိုးကဖြောက်တော့ဖြောက်တော့နေဆိုတော့ဒေသခံတွေအတွက်ကတော်ပြောစစ်ကြောင့်တွေကအသက်ပြည့်အဆင်မပြေတာအဆောက်ဥပါညာမရှိတာတချို့ဆိုလို့ရှိရင်တော်ရဲတဲတွေမှာအလိုနေနေရတာတချို့ဆိုတစ်ပင်ရိတ်အောင်ပါပဲအလိုနေနေရတော့အဆင်မပြေတာဗျတကြီးရွယ်ဦးတွေပါတော့တက်မကြီးကတော့ဟိုမကောင်းဘူးလို့ပြောရမှာပဲဗျအခုကတကြီးရွယ်ဦးတွေအများစုပါတယ်ဗျ
ဇန်နဝါရီလ24ရက်နေ့မနေ့ဗုဒ္ဓဟူးနေ့ကရေဦးမြို့နယ်ကနေခင်ဦးမြို့နယ်အရှိဘက်ချမ်းကိုစစ်ကြောင်းထိုးနယ်မြေရှင်းလင်းနေတာဖြစ်ပြီးဒီကနေ့ဇန်နဝါရီ25ရက်နေ့မှာတော့ခင်ဦးမြို့မြောက်ဘက်ချမ်းကကျေးရွာတွေကိုစစ်ကြောင်းထိုးနေပြီးတရက်ကန်ပင်နှင်းစီပုတ်တရာပေကုန်းစားတဲ့ကျေးရွာတွေကဒေသခံ2000ကျော်လောက်တိမ်းရှောင်နေကြရပါတယ်ခင်ဗျာ